ဒီနေ့တဲ့ပထမနေ့ပေါ့ပထမနေ့ဆိုတော့နေရာထိုင်ခင်းနေပြင်ဆင်ရတာနဲ့နည်းနည်းတော့အလုပ်ရှုပ်တာပေါ့နောက်တစ်ရက်နှစ်ရက်ဆိုရင်တော့နေရာကျသွားလိုက်နေရာကျသွားတဲ့ခါကျတော့တလောက်အလုံးမရှုပ်တော့အခုဒီတရားစခန်းကိုလာတဲ့ယောဂီတွေကလည်းလူသစ်သိမ့်မပါပါဘူးဦးဇင်းတို့ကြည့်ကြတော့ဦးဇင်းတို့စခန်းကိုဝင်မှုတဲ့လူတွေနောက်တော့ဘုံဘုံဦးဆိုင်ဒီမှာစခန်းကိုဝင်မှုတဲ့လူတွေဒီစခန်းကိုတရားမထုတ်ဘူးပေါ့တရားတစ်ခါမှအာမထုတ်ဘူးတဲ့လူဆိုရင်ဦးဇင်းသိကြဆို3ယောက်လား4ယောက်လားဒါပဲရှိဒါတော့တကယ်အာမထုတ်ဘူးဘယ်စခန်းမှအာမထုတ်ဘူးကျန်တဲ့လူတွေကတော့ရိတ်တာခေါင်းဆုံးဒါဝင်မှုတယ်အာထုတ်ဘူးတယ်ကိုနီးစက်ရကမ္မထာပေါ့နီးစက်ရကမ္မထာတိုက်ခြင်းမှအာထုတ်ဘူးတယ်အဲနီးစက်ရကမ္မထာတိုက်ခြင်းမှအာထုတ်ဘူးဝင်မယ်လို့လဲဒီတရားဆိုတာမိမိရဲ့ဒီခန္ဓာမှာပဲတရားတွေရှိပြီးတယ်ဘုရားလည်းဟောရခဲ့တယ်ဒီတလံလောက်ဒီခန္ဓာမှာပဲတရားရှိတယ်ဟိုအပြင်မှာလည်းထွက်ရှာလို့မရဘူးဒီတရားတွေအပြင်မှာမရှိဘူးမိမိရဲ့ဒီခန္ဓာမှာပဲဒီတရားတွေရှိတာဆိုတော့ကိုယ့်ရဲ့ခန္ဓာကိုခန္ဓာမှာရှိတဲ့အရှိတရားတွေကိုပြန်မြင်အောင်ကြည့်ရဘုရားဟောရခဲ့တာဒီဒုက္ခသစ္စာကိုမြင်အောင်ကြည့်ခိုင်းတယ်အခုဦးဇင်းတို့တွေကဒုက္ခကိုမြင်အောင်ပြန်ပြီးတော့မကြည့်ဘူးဒုက္ခပဲလိုချင်တယ်အဲဒုက္ခလိုချင်ရင်ဒုက္ခကိုမြင်အောင်ကြည့်ဒီဒုက္ခမြင်လို့ဒုက္ခတွေချုပ်ဆုံးသွားတဲ့နေရာကြီးဒါချမ်းသာတဲ့ဒုက္ခနေရာပဲအဲချမ်းသာတဲ့ဒုက္ခနေရာဆိုတော့တရားကျင့်တဲ့ယောဂီတွေကဒီချမ်းသာတယ်ဆိုတော့ချမ်းသာတာကိုပြန်ယူပလိုက်တယ်အဲ့ဒီဒုက္ခတွေချုပ်ငြိမ်းတဲ့နေရာချုပ်ငြိမ်းပြီးတော့လွတ်မြောက်တဲ့နေရာမှာချမ်းသာတယ်ဆိုတာမရှိဘူးအဲ့ချမ်းသာတယ်ဆိုတာမရှိတဲ့နေရာကိုဦးဇင်းတို့ကချမ်းသာတယ်လို့ပြောပြလိုက်တော့တရားထိုင်တဲ့ယောဂီတွေကချမ်းသာတယ်ဆိုတဲ့အယူကပြန်မိနေရောဒါဦးဇင်းတို့လည်းဒီလိုကျင့်ပြီးတော့သိလာလို့လည်းဒါပြောလို့ရတယ်ဦးဇင်းမှာစာလည်းမတတ်ဘူးစာမတတ်ဘူးဒီကျင့်လို့ကျင့်တဲ့အသိနဲ့တာဦးဇင်းတို့ပြောပြရဲ့အဲ့တော့ဦးဇင်းတို့ကျင့်တဲ့အကျင့်နဲ့သိတဲ့အသိနဲ့ပြောပြတဲ့ခါကျတော့တရားကျင့်တဲ့ယောဂီတွေလည်းမိမိတို့တရားအထုတ်တဲ့ခါကျတော့ဒီခန္ဓာမှာဖြစ်ပေါ်တဲ့တရားတွေကိုဦးဇင်းတို့ကဒါတိုက်ထည့်ပြတယ်ဘာဖြစ်လို့ထည့်ပြရလဲဆိုတော့လေဒီထိုင်လာကြတော့အဝမှန်နဲ့ကာယကုနဲ့ထိတွေ့တာကြတော့ရှိတရားတွေကပေါ်လာပြီးသားအဲ့ဒီရှိတရားတွေကပေါ်လာတဲ့ခါကျတော့အရှိဥရှိတိုင်းဦးဇင်းတို့ကလည်းထည့်ပြပြီးရဲ့ထည့်မပြလို့လည်းမရဘူးဘာလို့ဆိုဒီစာတတ်ရတော့ဟုတ်တာပေါ့လိုက်ပြီးတော့ဥပမာရေးပြီးတုတ်တန်နေဟောထည့်ပြီးတော့ဟောလို့ရှိရင်တော့ဒါရတာပေါ့ဦးဇင်းတို့ကြတော့ဘာတုတ်တန်မှလည်းမတတ်ဘူးတုတ်တန်နေလည်းမဟောတတ်ဘူးဒီခန္ဓာမှာရှိတဲ့အရှိတရားဟုတ်တာအဲသူ့ရဲ့နှီးစက်တဲ့ဒီဥပမာလေးတွေဥပမာတာထကလေးတွေဒါတင်ပြီးတော့သူ့အတူရောက်လာတဲ့ဟာကဥစဉ်တော့ဟောရဲ့ဥစဉ်တော့ဟောတဲ့ခါကျရင်ဟိုဥပမာတင်ဟောမယ်ဒီဥပမာတင်ဟောမယ်ဆိုတာရည်ရွယ်ချက်မရှိဘူးရှိလည်းမရှိဘူးဟောဟောရင်းနဲ့မှဟောဒီတကလောဒီနေရာလေးကဒီဥပမာနဲ့တင်ပြီးတော့ပြောလို့ရရင်အဲ့ဒီဥပမာကိုထည့်ပြီးတော့ဆွဲဟောသွားတာပဲရှိအဲဟောဟောနဲ့ဒီဟောတဲ့အပေါ်မှာဒီဥပမာမဝင်လေဒီဥပမာတွေကဟောလို့ထဲ့ဟောလို့မရဘူးသူ့အတူဝင်လာတဲ့တရားသာဦးဇင်းတို့ဟောရတာဟုတ်အဲလိုသူ့အတူဝင်လာတဲ့တရားတွေဟောရတာဆိုတော့အခုတရားကျင့်နေရောက်ပြီလေတရားတော့ပေါ်ပြီးသားအခုထိုင်လိုက်တဲ့ကဒီစိတ်တွေပေါ့တရားဆိုတာမိမိတို့ပေါ်တဲ့စိတ်တွေကိုပြန်ပြီးတော့ရှုမိတယ်ဒီရုပ်ကဟုတ်ပြန်တဲ့သဘောတွေကိုပြန်ပြီးတော့သိတယ်အဲ့သိတာတွေကိုအမှန်ကိုအမှန်တိုင်းပြန်ရှုမိရင်တရားတွေကြီးပဲအဲ့လိုတရားတွေကြီးပဲပေါ်တာကိုအဲဥစဉ်လွတ်တဲ့တွေကပြန်ပြီးတော့မရှုတတ်ဘူးပြန်ပြီးတော့မရှုတတ်ဘဲနဲ့ဥစဉ်တို့လောကသိတဲ့ဒီပညာတွေနဲ့သာတွင်ပြီးတော့အတွင်းထဲမှာဖြစ်နေကြထိုင်နေကြတဲ့ခါကျတော့အဝါမှန်နဲ့ ကာယကိုယ်နဲ့တိတိမုကြာတဲ့ခါကျတော့အတွင်းထဲမှာပညာတက်နေတယ်အဲ့ဒါပူတဲ့သဘောပေါ်လာတဲ့ခါကျတော့လေအဲပထဝီလို့သွားပြီးတော့ဟိုနေတေဇောလို့သွားပြီးတော့ပညာတက်တယ်အဲ့ပညာတက်တဲ့အပေါ်မှာတခါတည်းအဝထိုင်နေတဲ့အောက်ဆောင်ကိုတင်ပါလို့ပြညတ်သွားဆွဲတယ်ဒါဥစဉ်လို့လည်းဆွဲခဲ့တာပဲအရင်တော့ကတော့ဒီတရားကြီးကျင့်တဲ့အခါကျတော့ဒီလောကတည်းအတိကျအတိတွေချုပ်သွားတဲ့အခါကျတော့ဒီတင်ပါလေးဆိုတာမရှိဘူးပေါင်ချေကိုလည်းဆိုတာမရှိဘူးဥစဉ်လို့ဒီမျက်လုံးအခုမျက်လုံးဖွင့်တယ်မျက်လုံးဖွင့်လည်းမရှိဘူးမျက်လုံးဖွင့်လို့မရှိဘူးမျက်လုံးမိတ်လည်းမရှိဘူးမျက်လုံးမိတ်လို့မတွေ့ရလို့မျက်စိဖွင့်ရင်းချလည်းမရှိဘူးပေါင်ချေကိုလည်းဆိုတယ်လောကတည်းအတိတဲ့အတိတွေချုပ်ကုန်တာဟုတ်အဲ့လောကတည်းအတိတ်အတိတ်ချုပ်ကုန်ရင်အရှိရောအရှိတိုင်းမြင်သွားလိုက်တရားကျင့်နေရုံပြီးတယ်။သူကရှိတာကိုဖော်ပြတာဆိုတော့ဒီထိုင်တော့အောက်ကပူတဲ့သဘောဖော်ပြတယ်။အဲ့ပူတဲ့သဘောဖော်ပြတာကိုအဲ့ဒီပူတဲ့သဘောကိုသတိထားပြီးတော့ရှုရမှာ။ပူတဲ့သဘောကိုသတိထားပြီးတော့မရှုဘဲနဲ့အတွင်းထဲမှာအဲတည်သောလို့ပြင်ကျက်တတ်တယ်။ဒါမှမဟုတ်ရင်တင်ပါလို့ပြန်ပြီးတော့ဆွဲတယ်။ငါတင်ပါရပူလာပြီ။ကတင်မကြီးကထုံလာပြီဆိုပြီးတော့ပြန်ဆွဲတယ်။အဲ့တော့ပူတာနဲ့တင်မနဲ့မကွဲဘူး။ထုံတာနဲ့တင်မနဲ့မကွဲဘူးဖြစ်။ရှိတာဒီပူတဲ့သဘောထုံတဲ့သဘောကျင်တဲ့သဘောသာရှိတယ်။ဒီတင်မတွေခြေတွေလက်တွေဆိုတာမရှိပါဘူးရောမိတယ်။အခုကပြည့်ညတ်ဆိုတဲ့အယူမပြုတ်သေးလို့။ဒါဥစဉ်တို့လည်းမပြုတ်ခင်တော့တော့ဆွဲတာပဲ။ဒါဘယ်သူဖြစ်ဖြစ်ဆွဲမှာပဲမပြုတ်ခင်ရတော့။အဲ့ဒီပြည့်ညတ်ဆိုတဲ့အယူပြုတ်သွားလို့ရှိရင်အခုတရားထုတ်တဲ့အားထုတ်တဲ့ယောဂီတွေလေဒီအောက်တန်နေရာကတော့ပြတ်ပြီအောက်တန်နေရာကတော့လေပြတ်ပြီလားဘာဖြစ်လဲဆိုတော့ဒိဋ္ဌိဆိုတဲ့အယူတစ်ချက်ပြုတ်သွားတာဟုတ်ငါယုံငါကိုလို့ယူတဲ့အယူပေါင်ချီကိုလည်းလို့ယူတဲ့အယူဒီတက္ကတက္ကမလို့ယူတဲ့အယူဘုံကြီးတိလရှင်လို့ယူတဲ့အယူဒီယူတွေပြုတ်သွားတယ်တက္ကရဏကျတော့ရှိတာဒီပရမတ်ဆိုတဲ့အရှိတရားမှာအတူတူပဲဦးဇင်းတို့ဒီခုံကြီးလို့ဒီပြည့်ညတ်တက်ရတဲ့ဒီရရှိတတ်တဲ့ခန္ဓာကြီးကလည်းယုံနေတယ်အခုတရားကျင့်တဲ့တက္ကရာဂမတွေကလည်းယုံနေတယ်ဟိုလောကတွေကခွေးတွေကြက်တွေဝက်တွေကလည်းယုံနေတယ်အတူတူပဲဒီပြည့်ညတ်အနေနဲ့ကဟိုမတူကြတာဟုတ်ဘာဖြစ်လို့မတူလဲဆိုတော့တဏ္ဏမှာမတူတဲ့အတွက်ပြည့်ညတ်တက်တာမှာလည်းမတူအဲ့တူတာကြတော့အတွင်းထဲကပရမတ္ထသားမှာသွားတူတယ်။အဲ့လိုပရမတ္ထသားမှာသွားတူတဲ့အတွက်အခုတရားကျင့်တဲ့အခါကျတော့လေဥစဉ်တို့ကဒီရှိတဲ့အရှိပရမတ်ဆိုတဲ့ဒီသဘောတရားကိုမြင်အောင်ဒါပြရမှာပဲ။ဒါဥစဉ်တို့ကဘယ်လောက်ပဲပြပြယောဂိတရားဒီအယူမပြုတ်သေးရင်တော့ဆွဲမိမှာပဲ။ထိုင်နာကြာတဲ့အခါကျတော့ဒီရုပ်ဖောက်ပြန်လာတာနဲ့ဆွဲမှာပဲ။ဒီငါရုပ်လို့ပြန်ဆွဲမယ်။ခြေလက်လို့ပြန်ဆွဲမယ်ဒီငါကိုယ်ခေါင်းလို့ပြန်ဆွဲမယ်သတ္တိလို့ပြန်ဆွဲပြီဆိုလို့ရှိရင်ဦးဇင်းတို့ဒီမှာအာနာပါနဇံနေပေးရတယ်ဒီအာနာပါနဇံနေကိုပြန်ပြီးတော့တတိထားပြီးတော့ပြန်ရှူလိုက်ရင်ဒီစိတ်တွေကလွတ်မြောက်သွားလိုက်ဒီသမာမြဲလို့ရှိရင်ဒီရုပ်ဝတ်တော့သူဖောက်ပြန်နေပလိုက်တယ်လွတ်ပြီးသားအဲ့ဒီသံပေါ်မရောက်ရင်တော့သံပေါ်မှာမြဲအောင်မထားနိုင်ရင်တော့မလွတ်ဘူးလွတ်သွားလိုက်ဇံမောရောက်လွတ်သွားတယ်အဲသတိမိလို့ရှိရင်ဒီရုပ်ကိုပြန်ပြီးတော့ကြာသွားတယ်ရုပ်ကိုကြာသွားရင်ဒီရုပ်နဲ့ပြန်ပေါင်းပြီးတော့ရုပ်နဲ့စိတ်နဲ့ပေါင်းပြီးတဲ့အခါကျတော့ဒီဒုက္ခကိုခံစားရတယ်အဲဝင်လေထွက်လေကိုပြန်ပြီးတော့သတိမြဲသွားတဲ့အခါကျတော့ပြန်ပြီးတော့လွတ်မြောက်သွားတယ်ဒါကြောင့်မို့ဒီရုပ်ဝိဒနာကိုလွတ်မြောက်သွားအောင်ဥစဉ်တော့အခြေခံရအောင်အာနာပါနဇံလေးကိုဒါပြီးတာအဲ့တော့ဥစဉ်တို့တရားပြောတဲ့အတိုင်းတရားခိုင်းတဲ့အတိုင်းကိုယောဂိတွေအဲစူးစမ်းပြီးတော့အားထုတ်ရင်ဥစဉ်တို့ဆရာတော်တို့လွတ်မြောက်တယ်လို့ယောဂိတွေလည်းလွတ်ကိုလွတ်မြောက်ပါဘူးဥစဉ်တို့တာဝန်ယူတယ်။ဘာဖြစ်လဲဆိုတော့ဘာဖြစ်လို့တာဝန်ယူလဲဆိုတော့ဥစဉ်တို့လည်းဒီခန္ဓာနဲ့ရင်းပြီးတော့ကျင့်ခဲ့ရတာပဲ။ဥစဉ်တို့လည်းအချောင်ရလာတာမဟုတ်ဘူး။ဒီမျက်ရည်ဒီဝိညာဉ်တွေတက်တဲ့ခါကျတော့ဒီမျက်ရည်တွေထွက်ဒီနှက်တွေထွက်ပြီးတော့တက်ခဲ့ရတယ်။တက်တော့တက်တာနဲ့ဥစဉ်တို့လည်းရမှာလား။အဲ့တော့ဥစဉ်တို့စာရောမတက်ဘူးပြောတဲ့အခါကျတော့ရရတက်တင်းလည်းပြောရတယ်တာဝန်လည်းယူတယ်ခိုင်းလို့လားဥစဉ်တို့တာဝန်ယူတယ်စာတက်လို့တာဝန်ယူတာမဟုတ်ဘူးဒီလိုကြည့်ရင်ဒီလိုလွတ်တယ် ဥဒင်းတို့ဒီလိုပြောတယ်ကျောင်းပြောတယ်လို့လုံးဝလွတ်ဖို့လွတ်ကတာဝန်ယူရတယ်ဥစဉ်တို့အဲဥစဉ်တို့ပြောတယ်လို့မလုံးဝတော့မလွတ်ဘူးပေါ့အဲ့တော့ဥစဉ်တို့ပြောတယ်လို့လောက်တဲ့သူကတော့လွတ်မှာပဲကိုယ့်ဟာကိုယ်ဘောင်ကရှူဘူးတာပဲအရင်တော့သခန်းလေးလည်းရှူဘူးတယ်အခုလည်းရှူရတာပဲမရှူဘဲနဲ့တခါလည်းနေတော့မယ်ဆိုတဲ့စိတ်ပေါ်လာလို့ရှိရင်လည်းအရင်တော့ရှူခဲ့တဲ့ဟာတွေတခါတည်းဘေးကိုတခါတည်းထားရပလိုက်အတိတ်ရဟာတွေပြန်မဆွဲတဲ့နဲ့ဥစဉ်တို့ဒီသခန်းမှာရှူစို့ရှူရရှူဥစဉ်တို့ပြတာအတိတ်ရပြီးခဲ့တဲ့တရားတွေပြတာမဟုတ်အခုသခန်းမှာကျင့်တဲ့ယောဂီတွေရဲ့အော်ရုပ်တဲ့နံတဲ့စိတ်တဲ့တရေတဲ့တွေပဲပြတာအတည့်ရကျင့်ခဲ့တဲ့ဒီရုပ်ဟောင်းစိတ်ဟောင်းတရေဟောင်းတွေတစ်ခုမှပြန်မပြတော့ရှိရမရှိတော့မရှိတော့ဥစဉ်တို့လည်းပြလို့မရဥစဉ်တို့ပြတာအခုပြစ္ဆုတ်ပံအခု9ရက်စခါမှဝင်9ရက်စခါရုပ်တဲ့နံတဲ့စိတ်တဲ့တရေတဲ့တွေပဲပြအဲဟိုတစ်ချက်ထိုးတော့ကနေပြီးတော့၄နိုင်မှကျင့်ခဲ့တဲ့ရုပ်နံရုပ်တရားနံတရားပေါ့ဒီရုပ်တွေနံတွေဒီတရားတွေမရှိတော့ဟိုအတိတ်တည်းရောက်သွားပြီတန်ခမကြီးတို့အခုတရားကျင့်နေရောပြီလိုချင်လို့ရအောင်မရတော့ဘာဖြစ်လဲဆိုတော့ဒီနေ့ကတော့အထုတ်ခဲ့တဲ့ဒီရုပ်တရားနံတရားတွေကမရှိတော့အခုပြစ္ဆုတ်ပံအခုကျင့်သေးထိုင်သေးကျင့်သေးဟောတဲ့တရားတွေသာရှုရမှာအဲ့တော့ပြောဟောတဲ့အခါကျတော့ဥစဉ်တို့တရားပြောတဲ့အခါကျတော့အချိန်ကြီးကုန်သွားရတယ်ဒီကျင့်တာဆရာတော်ကြီးတို့ကျင့်တာအသားပါတယ်ဒီလိုပဲဥစဉ်တို့ကျင့်တဲ့ခါကျရင်ထိုင်တာပဲထိုင်တာကြောတာဟောတာနဲ့ကျင့်တာနဲ့ကျင့်တာဒါကအခုတရားကျင့်တဲ့ယောဂီတွေအတွက်ကိုအသာပါတယ်ဟောတာပြောလို့ကြောတဲ့အပေါ်မှာနာနေတယ်နာရင်လည်းသဘောပေါက်တာပဲရှိတယ်ဒီပညာနဲ့သဘောပေါက်တာဆိုတော့မလွတ်မြောက်ဘူးခန္ဓာနဲ့ရင်းပြီးကျင့်ပြီးတော့ဥစဉ်တို့ပြောလဲတစ်ချက်ပြောလဲလို့သဘောပေါက်တာတကယ်လွတ်မြောက်ပါတယ်အဲ့တော့ဒီတရားကိုဆက်ပြီးတော့လေအာထုအောင်အာလုံးလောက်ချီထိုင်တာအသားပါတယ်အဲကြောင့်မို့အာလုံးလောက်ချီပြီးတော့နမောတတ္တ၃ခြင်းဆိုကြရအောင်